သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သရရှင်များရှင်ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတော့ dress code ဝတ်စားစီရင်မှုဆိုင်ရာစီမင်းများအကြောင်းကိုရှင်းပြမှာဖြစ်ပါတယ်မိမိအနေနဲ့ဖိတ်စာတစ်စောင်ကိုရရှိပြီးဖိတ်စာထဲမှာ dress code ဝတ်စားစီရင်မှုစည်းကမ်းက cocktail attire လို့ရေးထားရင်အဲ့ဒီ code ကဘာကိုဆိုလိုတာလဲအဲ့ဒီလိုရေးထားရင်ဘာတွေဝတ်သွားရမလဲဆိုတာသိပါသလားအဲ့ဒီလိုမျိုးဖိတ်စာမှာပါတဲ့ dress code တွေကိုသိထားရင်တော့သိအနေနဲ့ဘယ်ပွဲမဆိုတက်တောင့်တက်တာနဲ့တည်ရောက်နိုင်မှာဖြစ်ပါတယ်ဘယ်လိုပွဲမျိုးမှမဆိုစိတ်သက်သက်တတာနဲ့သွားနိုင်ဖို့လူအတုံးအများဆုံးဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းတချို့ကိုလေ့လာကြရအောင်ပါပါတီပွဲဒါမှမဟုတ်ပွဲတစ်ခုခုရဲ့ဖိတ်စာမှာဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းကိုမကြာခဏတွေ့ရပါလိမ့်မယ်ဥပမာ black tie ဒါမှမဟုတ် smart casual ဝတ်ဆင်လာဖို့ဖိတ်စာထဲမှာပါဝင်နိုင်ပါတယ်ဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းတွေဟာပွဲကျင်းပသူရဲ့မျိုးလင့်ချက်ကိုဖြစ်စီပေးရရောက်သလိုပွဲရဲ့အနေအထားကိုသတ်မှတ်ရမှာလည်းအထောက်အကူပြုစေနိုင်ပါတယ်။အဲလို dress code တွေသတ်မှတ်ထားတာကပွဲအတွက်အသုံးဝင်တဲ့လမ်းညွှန်ချက်တွေဖြစ်စေပါတယ်။အဲလိုမှမသတ်မှတ်ထားရင်ကိုကကိုကိုကိုအရန်ပြင်ဆင်ထားတယ်လို့ထင်နေပေမဲ့တခြားလူတွေအတွက်ဘာမှပြင်ဆင်မှုမရှိဘဲပွဲတက်တယ်ဆိုတဲ့အမြင်မျိုးရစေနိုင်တဲ့အတွက်ဒီလို dress code သတ်မှတ်ချက်မျိုးကအသုံးဝင်နိုင်ပါတယ်။ Master Nee ဆိုတဲ့ fashion designer ကိုဖန်တီးသူ director Kendra Marka ကပါတီအတွက်ဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းသတ်မှတ်ထားတာမျိုးမရှိရင်လဲဘယ်လိုအနေအထားမှာဘာဝတ်သင့်တယ်ဆိုတာကိုအနည်းငယ်လေ့လာဖို့အရေးကြီးတယ်လို့ပွဲပိုင်ရှင်ကိုဘာဝတ်ရမလဲဆိုတာကိုမေးမြန်းတာကလည်းရှက်စရာမဟုတ်ဘူးလို့သူကပြောပါတယ်။
I would definitely double check the dress code. I have learned it the hard way as well. I think coming from an Indian background, especially when we get invited to a wedding, historically we've grown up going to weddings overdressed, but it's because everyone's overdressed. We don't feel overdressed. I think inherently in Australia, everyone's underdressed.
ဖိတ်စာရတိုင်းကျမကတော့ဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းကိုတေချာပြန်စစ်ဆေးလေးရှိပါတယ်။ကျမအဲ့ဒီလိုအလေအထမျိုးရှိတာကိုခက်ခဲတဲ့နီးနယ်ကိုသင်ခန်းစာတွေရခဲ့တဲ့သူပါကျမတို့အိန္ဒိယနောက်ခံကလာတဲ့လူတွေအတွေ့အကြုံတော့အထူးသဖြင့်မင်္ဂလာပွဲတစ်ခုကိုဖိတ်တဲ့အခါမှာအစဉ်အလာအရကျမတို့ဟာလွန်ကဲစွာပြင်ဆင်မွန်းချက်လေးရှိပြီးမင်္ဂလာပွဲကိုတက်ရောက်ကြပေမဲ့လူတိုင်းကအဲ့ဒီလိုလူလွန်ကဲကဲဝတ်ဆင်ကြတဲ့အတွေ့အဲ့ဒီလိုဝတ်ဆင်တာကကိုယ့်ကိုယ်ကိုလူလွန်ကဲကဲပြင်ဆင်ထားတယ်လို့မခံစားရပါဘူးဩစတြေးလျနိုင်ငံမှာတော့အစဉ်အလာအရလူတိုင်းကလူရာထဲလျှော့ပြီးတော့ဝူစာစီရင်လေးရှိတယ်လို့ထင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ဒီလိုအနေအထားတွေကြောင့်ပွဲတွေအတွက်ဝူစာစီရင်မှုဆိုင်ရာစည်းမျဉ်းတွေတည်ရှိနေတာလည်းဖြစ်ပါတယ်။လူတွေအတုံးအများဆုံးဝူစာစီရင်မှုဆိုင်ရာစည်းမျဉ်းတွေကိုမဖော်ပြခင်မှာမဲလ်ဘန်အခြေဆိုင်အချက်လုပ်သူဂျော့ရှွာထွန်ကဝူစာစီရင်မှုဆိုင်ရာစည်းမျဉ်းတွေကိုမဖော်ပြပေမဲ့လည်းလိုက်နာလှုပ်ဆောင်နိုင်တဲ့အခြေခံစည်းမျဉ်းတချို့ရှိတယ်လို့ပြောပါတယ်။
Darker colors for more formal events, lighter colors for less formal. For women, something longer if it's more formal, so below knee, usually those are good rules.
အခမ်းအနားပုံစံနဲ့ပွဲတွေအတွက်ပိုမဲမောင်တဲ့အယောင်တွေဝတ်ဆင်တာတွေပေါပေါပပပွဲတွေအတွက်ပိုဖြော့တဲ့အယောင်တွေဝတ်ဆင်တာမျိုးတွေရှိပါတယ်။အမျိုးသမီးတွေဆိုရင်အခမ်းအနားဆန်တဲ့ပွဲတွေအတွက်ဒူးအောင်နာအထိရှည်တဲ့အရာတွေကိုသတ်မှတ်တယ်အဲ့ဒါတွေကအခြေခံစည်းမျဉ်းတွေပါပဲလို့ပြောသွားခဲ့ပါတယ်။ Lisa Stockman ဟာ fashion နဲ့အဝတ်အစားဆိုင်ရာအကြံဉာဏ်တွေပေးသူဖြစ်ပြီးသူဟာ Melbourne အခြေစိုက်ပုံကိုရေးဆိုင်ရာဒီဇိုင်နာတူဦးဖြစ်တဲ့အတွက်ဝတ်စားစီရင်မှုဆိုင်ရာစည်းမျဉ်းတွေကိုနားလည်သူလည်းဖြစ်ပါတယ်။ Australia မှာအခမ်းအနားတွေအတွက်ဝတ်ဆင်မှုအများဆုံးပုံစံကတော့ black tie ပုံစံဖြစ်ပြီးအများအားဖြင့်မင်္ဂလာပွဲတွေ၊ဆုပေးပွဲအခမ်းအနားတွေနဲ့ပရာဟိတာရံမွန်ဝေရှာပွေပွဲညစာမျိုးတွေအတွက်ရေပန်းစားပြီးတော့လှပခန်းညတဲ့ဝတ်စားစီရင်မှုပုံစံဖြစ်တယ်လို့ပြောပါရစေ
And those are events where men would be expected to wear a black tuxedo, a white shirt, a bow tie and dress shoes. Women would be expected to wear a floor length gown and often those gowns are quite heavy fabrics
and a lot of women would wear heels to that event.
အဲ့ဒီလိုပွဲတွေမှာအမျိုးသားတွေကိုအနဲ့ရောင်တက္ကစီဒိုဝူဆုံအဖြူရောင်ရှာအင်ဂျီဘိုးထိုင်းနဲ့တတ်ရတဲ့ဖက်နှက်တွေကိုဝတ်ဖို့မျှော်လင့်လေးရှိပါတယ်။အမျိုးသမီးတွေကတော့ကျန်းပြင်အထိရှိတဲ့ဂါဝန်တွေဝတ်ဆင်ရမှာဖြစ်ပြီးအဲ့ဒီဂါဝန်ကပုံမှန်အဖြစ်ပော့ပါတဲ့အထည်အလိတ်မျိုးမဟုတ်ဘဲအနှဲငယ်လေးတဲ့ပိတ်သားနဲ့ချုပ်ထားတဲ့အထည်မျိုးဖြစ်ပါတယ်။အမျိုးသမီးအများစုကတော့ဒေါက်ဖက်နှက်ခန့်မြင့်မြင့်တွေနဲ့စီးပြီးတော့ပွဲတက်ကြလေးရှိတယ်လို့ပြောသွားခဲ့ပါတယ်။နောက်တစ်မျိုးကတော့ black tie optional ဆိုတဲ့စီရင်မှုဖြစ်ပါတယ်။သူက black tie တဲ့သစင်နှိပ်တဲ့ပုံမပြောင်းလွယ်ပြင်လွယ်တဲ့အနေအထားရှိတဲ့ပုံစံမျိုးဖြစ်ပါတယ်။အဲဒီလိုစီရင်မှုပုံကိုမင်္ဂလာပွဲတွေညစာစားပွဲတွေနဲ့လုပ်ငန်းဆိုင်ရာအခမ်းအနားပွဲတွေမှာတွေ့ရလေရှိပါတယ်။အမျိုးသားတွေက suit တွေ would be မဲ့အ twin shirt အင်ဂျီကအဖြူရောင်မဟုတ်ဘဲရောင်စုံဖြစ်နိုင်တယ်လို့ Mrs. Stottman ကပြောပါတယ်
။ And most men in a formal occasion will wear either a bow tie or a tie.Although increasingly in Australia, a lot of men don't wear ties, which can also be confusing, but they may add a pocket square. They definitely would wear dress shoes and a shirt. And for women, it doesn't need to be a floor length gown.
အခမ်းအနားဆိုင်ရာပွဲတွေမှာအမျိုးသားအများစုက bow tie ဒါမှမဟုတ် lacy tie တွေကိုဝတ်ဆင်ကြပါတယ်။ဒါပေမဲ့ Australia မှာ lacy မဝတ်ဆင်တဲ့အမျိုးသားကပိုပြီးတော့များပြားလာပါတယ်။ဒါကလည်းရှုပ်ထွေးနိုင်ပါတယ်ဒါပေမဲ့သူတို့ဟာအိတ်ကပ်ပေါ်က pocket square ကိုထည့်ထားနိုင်ပါတယ်သူတို့ဟာတက်ရတဲ့ဖက်နှက်ရှာအင်ဂျီတွေကိုတေးချပေါ့ဝှစင်ကြမှာပါအမျိုးသမီးတွေအတွက်ကတော့ကျန်းပြင်အထိရှည်တဲ့ဂါဝန်ဖြစ်ဖို့လည်းမလိုအပ်ပါဘူးဒါပေမဲ့ပုံမှန်အဖြစ်ပိုရှည်တဲ့ဂါဝန်ဒါမှမဟုတ်အရန်လှတဲ့အထည်လိမ့်နဲ့ချုပ်ထားတဲ့ tank suit မျိုးကိုဝှစုံမျိုးကို black tie optional ပွဲတွေမှာဝှစင်လေးရှိတယ်လို့ပြောသွားခဲ့ပါတယ်နောက်တစ်မျိုးကတော့ cocktail ဒါမှမဟုတ် semi formal ဝတ်စားဆင်ရင်မှုပုံစံဖြစ်ပြီးအဲ့ဒီဝတ်စားဆင်မှုကတော့မင်္ဂလာပွဲတွေ cocktail party ပွဲဆေးဆပ်ပွဲလုပ်ငန်းခွင်ပွဲတွေနဲ့မွေးနေ့ပွဲတွေအတွက်အများအပြားတွေ့ရတဲ့ဝတ်စားဆင်ရင်မှုပုံစံမျိုးဖြစ်ပါတယ် semi formal ပုံစံကပုံမထထင်းတသိမ့်ရှိတဲ့ဆင်ရင်မှုဂန္ဓဝင်ဆန်တဲ့ဝတ်စားမှုလို့ယူဆကြပြီး cocktail ဆင်ရင်မှုပုံစံကတော့ပေါ်မပေါ်ပါပြီးတော့ပွဲလန်းသဘင်ဆန်တဲ့စင်ရင်မှုမျိုးဖြစ်ပါတယ
် And this dress code really does bridge the gap between formal and casual. So most men here would wear a suit, but it doesn't have to be a dark one, and a lot of men in Australia wouldn't wear a tie in this situation.
ဒီဝတ်စားစင်ရင်မှုပုံစံကတော့ formal အခမ်းအနားဆန်တဲ့ပုံစံနဲ့ casual ပေါ်ပေါ်ပါပါပုံစံကြားကကွာဟချက်ကိုချိတ်ဆက်ပေးတဲ့ပုံစံတစ်ခုမျိုးဖြစ်ပါတယ်အမျိုးသားအများစုကတော့ suit ကိုဝတ်ဆင်ကြမှာဖြစ်ပေမဲ့အယောင် main နဲ့ဝတ်ဆောင်ဖြစ်ဖို့မလိုအပ်ပါဘူး။ Australia မှာအမျိုးသားအများစုကတော့ဒီလိုအခြေအနေမျိုးမှာလက်စည်းတွေမဝတ်ကြပါဘူး။အမျိုးသမီးတွေအတွေ့ကတော့ဂါဝန်ကဘယ်လောက်ရှည်တယ်လဲဆိုတာကလည်းအရေးမကြီးပါဘူး။ Pantsuit ဒါမှမဟုတ် jumpsuit ကိုလည်းဝတ်ဆင်နိုင်တဲ့အနေအထားမျိုးဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ